ကွန်ဝေးကာလာကျမ်းမာရဲ့အခြေအနေအရအခက်အခဲကြုံနေသူတွေနဲ့ကျမ်းမာရဲ့ဝန်ထမ်းတွေလာမဲ့ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးနိုင်အောင်တာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျမအာကနွန်ပါကာယောဂါကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆေးရုံမှာကုသမှုခံယူနေရသူတွေအသွာလာကန့်သက်စောင့်ကြည့်ခံရသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေရှေးလရွေးကောက်ပွဲမှာကြိုတင်မဲ့ပေးနိုင်အောင်ရွေးကောက်ပွဲကော်မရှင်ကပြင်ဆင်နေတာပါကာယောဂါရှိမရှိစောင့်ကြည့်စစ်ဆေးခံနေရသူတွေရှိတဲ့နေရာတွေအပါအဝင်ကျန်းမာရေးအခြေအနေအရရွေးကောက်ပွဲနေ့မှာမဲပေးဖို့အဆင်မပြေတဲ့သူတွေအတွက်ကျူတင်မဲ့ပေးနိုင်အောင်စီစဉ်ထားတဲ့အခြေအနေကိုတော့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ကော်မရှင်ဥက္ကဋ္ဌဦးသိန်းလှိုင်ကအခုလိုရှင်းပြပါဗျ။
အဲ့ဒါကျွန်တော်တို့သမတ်တက်ရက်တွေသမတ်တက်ရက်တွေမှာဒီ quarantine center တွေကျွန်တော်တို့သွားယူရမှာပေါ့။ဒီကဲဆံမှာအဲ့ဒီ center မှာရှိတဲ့အကြီးအကဲတွေကျန်းမာရေးတောင်းဝန်ခံတွေသူတို့ရဲ့ညှိနှိုင်းတွေယူရမှာပါ။
တီတကြံရွေးကောက်ပွဲမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်တက်ကြီးပိုင်းတွေအပါအဝင်ရန်ကုန်တိုင်းအတွင်းကြိုတင်မဲ့ပေးသူအရေအတွက်များနိုင်တယ်လို့လဲရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ကွန်ဝေကက်ယောဂါကုသခံရတဲ့ဆိုရင်ယောဂါတန်ပိုခံစားရနိုင်တဲ့အန္တရာယ်ရှိသူတွေတက်ကြီးပိုင်းတွေအတွက်လည်းကြိုတင်မဲ့ပေးနိုင်အောင်စီစဉ်ထားတယ်လို့ကော်မရှင်တာဝန်ရှိသူဦးသိန်းလှိုင်ကပြောပါတယ်
။အဓိကတော့ဟိုမျိုးပဲကိုဗစ်ကာလာလေကိုဗစ် -19 ကက်ယောဂါကာလာဖြစ်နေတဲ့အတွက်ကြောင့်မလို့ပါဒီယောဂမရှိဆိုကျွန်တော်ပုံမှန်တိုင်းနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မှာပေါ့ဒီလိုဒီယောဂရှိနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အတွက်မဲယုံမှာဒီလိုတကြီးရယ်ဦးဒီနဲ့ဒါတန်းစီဖို့အတွက်အခက်အခဲရှိနိုင်တယ်လေအဲ့ဒီတော့ရည်ရည်လက်ပါတယ်နောက်တစ်ခါမဲယုံနေမှာလာတဲ့အခါမှာဒါလည်းနေ့ကျတော့ဒါမဲဆန္ဒရှင်အရေးတော့လည်းရော့သွားနိုင်တာပေါ့အဲ့ဒီရည်ရည်လက်ပါပါတယ်
ကျမရဲ့ကြောင့်အခက်ခဲဖြစ်နေသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုအတိအကျမတက်မှတ်ရသေးပေမဲ့အသက်60နှစ်အထက်ရှိသူတွေကြိုတင်မဲ့ပေးခွင့်ရမယ့်ရက်ကိုတော့တိလာ29ရက်ကစပြီး9ရက်ကြာတက်မှတ်ထားပါတယ်။ကွန်ဝေကတ်ယောဂါကြောင့်အထူးကျက်မဆောင်မှာကုသခံယူနေသူတွေကိုယ်တိုင်မဲ့ပေးလို့အဆင်မပြေရင်သူပေးချင်တဲ့စံသအတိုင်းအများရှိမှကိုစားထည့်နိုင်အောင်စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းအနောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးခင်မောင်ဝင်းကပြောပါတယ်
။ဒီမျိုးနယ်ကတော်ပြီဆက်သွယ်ပါမယ်အဲ့ရဟိုကော်ရိုနင်းစင်တာဆိုရင်ကော်ရိုနင်းစင်တာကလူကြီးပေါ့ဗျာတို့နဲ့ဆက်သွယ်ပြီးတော့ပုံမှန်15 6နှစ်လူကြီးပြေးပါဆိုရှင်းတောင်းရှင်းတောင်းပြီးကျွန်တော်တို့ဆောင်ရွက်ပြပါဟုတ်ကဲ့အဲ့ဒီဟာကိုကျွန်တော်တို့ကသူ့ရှိရမဲတွေရပြီဆိုရင်သူအဲ့လူကြီးတွေကကော်ရိုနင်းစင်တာကလူကြီးတို့ဆောင်ရွက်ပြီးပြီဆိုရင်ကျွန်တော်တို့ကမဲဘုံတွေကိုထည့်မယ်သူတို့ရှိရင်ထည့်မယ်ထည့်ပြီးချိတ်ပိတ်မယ်ချိတ်ပိတ်ပြီးတော့ကျွန်တော်တို့မျိုးနယ်ကိုပြန်သေးမယ်
ရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေသူတွေကတော့ကြိုတင်မဲ့ပေးတဲ့အစီအစဉ်အတွက်စနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းသတိပေးနေကြပါတယ်။ဖန်တီးအိမ်ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ရဲ့ဒါရိုက်တာတော်ခင်လေးငယ်ကတော့ကြိုတင်မဲ့ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့မဲဆန္ဒရှင်တွေကိုကြိုတင်အသိပညာပေးဖို့လိုအပ်လိမ့်မယ်လို့ပြောပါတယ်
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကြိုတင်မဲမှာဘာကိုအသုံးပြုရမလဲ။နောက်ဟိုဒစိမ့်တုံးထူရလားဘောပင်နဲ့ချစ်ထားလားချစ်ရင်လည်းဘလို့ချစ်ရမလဲပေါ့နော်။အဲ့ဒါမျိုးလေးတွေကိုဒီချက်ကြလေးဟိုဟာပေါ့မဲဆန္ဒရှင်ပညာပေးလေးလောက်ပေးဖို့လိုမယ
်နိုဝင်ဘာ10ရက်နေ့မှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ကြမယ်ရွေးကောက်ပွဲမှာတော့မဲပေခွေရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ရှမ်းကချင်ကရင်မွန်ပြည်နယ်နဲ့ပဲခူးတိုင်းထက်ကမြို့နယ်တွေနဲ့ကျေးရွာတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိဘူးဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေကိုပယ်ဖြတ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။